Singapore နိုင်ငံမှာတနင်္ဂနွေတရက်ထဲ COVID-19 ရောဂါပိုကူးဆက်တဲ့သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုကူးဆက်ခံထားရသူ13000ကျော်ရှိပါတယ်။အသစ်ကူးဆက်တဲ့အထက်အမြဲတမ်းနေထိုင်သူ15ဦးပါဝင်ပြီးကျန်ရောဂါကူးဆက်သူအများစုကနိုင်ငံသားအလုပ်သမားတွေနေထိုင်တဲ့အဆောင်တွေကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူဦးရေ 9.8 သန်းနဲ့ရှိတဲ့စင်ကာပူမှာအရှေ့တောင်အာရှနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေသူ3သိန်းကျော်ရှိပြီးသူတို့တွေကအဆောင်တွေမှာစုဝေးနေထိုင်ကြတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့စီးရင်အရကိုရိုနာဗိုင်းရပ်စ်ကူးစက်သူ82ဦးရှိတဲ့အတွက်ဒါဟာ APTN နဲ့နောက်ပိုင်းမှာကူးစက်မှုအရေးအတွက်အများဆုံးဖြစ်တယ်လို့ကျူရိုသတင်းဌာနကဖော်ပြပါတယ်။ဂျပန်မှာပိုးကူးစက်ခံထားရသူစုစုပေါင်း13000ကျော်နဲ့တေဆုံးသူ360လောက်ရှိနေပါတယ်။ဖိလစ်ပိုင်မှာတော့ COVID-19 ကူးစက်ခံထားရသူ9500ကျော်နဲ့တေဆုံးသူ900ကျော်ပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြန်လည်ကျန်းမာလာသူကတော့860ကျော်ရှိပါတယ်။တနင်္ဂနွေနေ့ PC ရင်းရမလေးရှားမှာယောဂကုသခံထားရသူ9900ကျော်နဲ့သေဆုံးသူ98ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ဟေလောင်ကျင်းပြည်နယ်နဲ့ကွန်တောင်ပြည်နယ်တွေမှာကုသမှုအသစ်12ဦးလောက်ရှိရဲဆိုပေမဲ့တနင်္ဂနွေနေ့ PC 17ရက်ဆက်တိုက်သေဆုံးသူစီးရင်မရှိပါဘူးရှင်။